ဩယဟမင်းကြီးဖရန်စစ်စ်ကသူ့ရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းပြန်လည်တင်မြှင့်ခြင်းခွင့်လွှတ်ခြင်းနဲ့ငြိမ်းချမ်းခြင်းတို့ကိုစောင့်ခြင်းယူလာလိုပါတယ်လို့ကြာသပတေးနေ့ကမိန့်ကြားလိုက်ပါတယ်။နိုဝင်ဘာလနောက်ဆုံးပတ်မှာစတင်မဲ့ခရီးစဉ်မတိုင်ခင်ဗီဒီယိုရိုက်ယူထားတဲ့ပုတ်ဟန်မင်းကြီးရဲ့မိန့်ကြားချက်ကိုဗာတီကန်နန်းတော်ရဲ့တရားဝင်အင်တာနက်စာမျက်နှာမှာအပြည့်အစုံဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံခရီးစဉ်အသေးစိတ်အစီအစဉ်တွေကိုလည်းတရားဝင်ကြေညာထားပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံခီးစဉ်အတွက်ပြင်ဆင်နေတာနဲ့မျှမြန်မာလူထုအားလုံးကိုနှုတ်ခွန်းဆက်တာပြီးချစ်ကြည်ရင်းနှီးမှုသတင်းစကားပါလို့ပါတယ်လို့အစာချီပြီးတော့ပုံရမ်းမင်းကြီးကမိန့်ထားတာပါ။သင်တို့အားလုံးနဲ့တွေ့ဆုံဖို့မျှော်လင့်နေပါတယ်လို့လည်းပုံရမ်းမင်းကြီးကမိန့်ပါတယ်
။ Vengo a proclamar el Vangelo di Gesù Cristo. Un messaggio di riconciliazione, di perdono e di pace. La mia visita vuol confermare La comunità cattolica del Myanmar nella sua fede in Dio.
Gesù Cristo ya te aro go mo cha bu atwa la yauk ma phit pi. Era ga ro pyan le sit mya chin khun lwin chin ne nyin chan chin so de te aro be phit par. Mi mya khyi sin ha Myanmar naingan ga Catholic Bada win dwi phaya thakin go ku kwe mu a paw a myo tha a myo thami dai ya goun sait kha go sin cha pyat sa pi. Mi mi ro ya mit ta de ya go ta cha lu ri atwa a thu thi phin a sin ye a nan ba song.အလိုအဆုံးလူတွေအတွက်ဖွင့်ထားပေးဖို့သွန်သင်ဆုံးမတဲ့တရားတော်ကိုအထုမှုအပေါ်အစီအမှတ်ပြုဖို့ရည်ရွယ်ပါတယ်
။ဒီချိန်ထဲမှာပဲလေးစားသမှုရှိရေးလူသားအလုံးရဲ့ကောင်းကျိုးကိုဆောင်ကျင်းပေးတာမှာဟန်ချက်ညီမျှတာတဲ့ပူပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့ကြိုးပမ်းအားထုတ်တဲ့လူရက်တိုင်းကိုအားပေးရေးဆိုတဲ့စိတ်အရင်းခံနဲ့လာရောက်ဖို့ရည်ရွယ်ပါတယ်လို့ပုံရမ်းမင်းကမိန့်ထားပါတယ်။ဘာသာရေးကိုယုံကြည်ကိုးကွယ်သူတွေနဲ့စိတ်ရင်းစေတနာကောင်းရှိသူတွေကြားအပြန်အလှန်နားလည်မှုနဲ့လေးစားမှုလူသားမိသားစုတစ်ခုတည်းရဲ့မိသားစုဝင်တွေအနေနဲ့တဝူပေါ်တူအထောက်ပံ့ပြုမှုတို့ကြီးထွားဖို့ပိုပိုလိုအပ်နေတယ်လို့ခံစားရတဲ့အချိန်ကာလမှာမိမိတို့နေထိုင်နေကြရတာဖြစ်ပါတယ်လို့လည်းယဟန်မင်းကြီးကမိန့်ပါတယ်။မိမိတို့အားလုံးဟာဘုရားသခင်ရဲ့ရင်သွေးများဖြစ်ကြပါကြောင်းမြန်မာနိုင်ငံကလူအများပြားဟာမိမိခီးစဉ်အတွက်အပြင်းအထန်ပြင်ဆင်လှုပ်ဆောင်နေကြတယ်ဆိုတာကိုသိထားပါကြောင်းပြောပြီးအဲ့ဒီလူတွေကိုကျေးဇူးတင်စကားဆိုထားပါတယ်။တင်တို့နဲ့အတူရှိမဲ့မိမိရဲ့နေရက်တွေဟာလူတိုင်းအတွက်မျော်လင့်ခြင်းနဲ့အားတက်ခြင်းတို့ရှိစေမဲ့နေရက်တွေဖြစ်စေရေးဆုတောင်းပေးကြဖို့ပုံရမ်းမင်းကလူတိုင်းကိုနှိုးဆော်ထားပါတယ်။မိန့်ကြားချက်အဆုံးသတ်မှာတော့မြန်မာလူမှုအပေါ်ပြောဆွင့်ခြင်းနဲ့ငြိမ်းချမ်းခြင်းတို့ကြားရောက်ပါစေလို့ပုံရမ်းမင်းကဆုတောင်းပေးထားပြီးမကြခင်မှာတွေ့ကြတာပေါ့ See you soon လို့ညှိကုံးချုပ်ထားပါတယ်။ပုံရမ်းမင်းကြီးဖရန်စစ်စာနိုမာလာ26ရက်တနင်္ဂနွေနေ့မှာဗာတီကန်ကနေစတင်ထွက်ခွာပြီးရန်ကုန်လေစိတ်ကိုနိုဝင်ဘာလ28ရက်နေ့လယ်ပိုင်းရောက်လာမှာပါ။နောက်တစ်ရက်ဖြစ်တဲ့နိုဝင်ဘာလ28ရက်နေ့လယ်ပိုင်းမှာနေပြည်တော်ကိုထွက်ခွာပြီးသမရဦးတင်ကျော်နဲ့တွေ့ဆုံပါမယ်။အဲဒီနောက်တစ်ဆက်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်ညနေပိုင်းကျရင်နေပြည်တော်ကအပြည်ပြည်ဆိုင်ရာညီလာခံခန်းမမှာတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တန်တမန်တွေကိုတွေ့ဆုံမှာဖြစ်ပါတယ်။အရီတွဲဆုံဝဲပြီးတဲ့နောက်နေပြည်တော်ကနေရန်ကုန်ကိုပြန်လည်ထွက်ခွာမှာပါ။နိုဝင်ဘာလ29ရက်ဗိုလ်ဒူးနေ့မနေ့ပိုင်းကျရင်ရန်ကုန်မြို့ရိုက်ကစံကွင်းမှာလူဒုဝိပုစုတောင်းပွဲလုပ်မှာဖြစ်ပြီးညနေပိုင်းမှာနိုင်ငံတော်တန်ခါမဟာယာနကအဖွဲ့နဲ့ကဘာကြီးမှတွဲဆုံပြီးတဲ့နောက်မြန်မာနိုင်ငံကကက်သလစ်ဘုန်းတော်ကြီးတွေနဲ့စိတ်မီရီဘုရားကျောင်းမှာတွဲဆုံမှာဖြစ်ပါတယ်။နိုဝင်ဘာလ30ရက်ဇာသာပတိနေ့မှာတော့စိတ်မီရီဘုရားကျောင်းမှာပဲလူငယ်ဒုဝိပုစုတောင်းပွဲလုပ်ပြီးနေ့လယ်ပိုင်းမှာရန်ကုန်လေစိတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါရခင်ဗျာ။